မြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ရောဂါအဆင့်သတ်မှတ်လိုက်တဲ့ COVID-19 ကြောင့်ကမ္ဘာတစ်လွှားက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်ခေါ်မဲ့အစီအစဉ်ရဲ့အစိတ်အပိုင်းဖြစ်ပါတယ်။ငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူး Judy Austin ရဲ့ထုတ်ပြန်ချက်ထဲမှာလည်းဒါနဲ့ပတ်သက်လို့သူတို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရကြောင်းရေးသားထားပါတယ်။ American တန်ယုံပြောခွင့်ရ Arini Marine က Peace Corps မြန်မာရဲ့ကိုစား VOA ကိုအခုလိုပြောပြပါတယ်။
In the open letter from Peace Corps Director Jody Olson. And in that letter, the Meshla 15th year nisuen ne Peace Corps nyoja yi mu Jody Olson ye di aphwet pe sa ma so yin ka ba tawun ga tru ye ngin nyan yi asi sin nwe go ya yi yat sain pi lo sein na wan nan nwe go tru pyan kho twa me so ra pyo ba de. ဒါက COVID-19 ရောဂါပိုးပြန့်နှံ့လာတဲ့အခြေအနေကိုတုံ့ပြန်လိုက်တာပါ။ကမ္ဘာတဝန်းကခီးသွားလုပ်ငန်းတွေစိန်ခေါ်မှုတွေရှိလာပြီး Peace Corps ရဲ့တာဝန်ကတော့ဒီစေတနာဝန်ထမ်းတွေလုံခြုံမှုရှိဖို့မြန်မာပြည်ကနေထွက်ခွာနိုင်အောင်တရင်အချက်လက်တွေပေးဖို့ပါ
။ Peace Corps ကသူ့ရဲ့လူမှုရေးအစီအစဉ်တွေကိုအဆင်ပြေလောက်တဲ့အချိန်မှာဆက်ပြီးလုပ်သွားဖို့ရှိကြောင်း RNE Marine ကပြောပါတယ်။မြန်မာပြည်တွင်းက Peace Corps စေတနာဝန်ထမ်းနဲ့တင်နာနီးပြစုစုပေါင်း68ယောက်ရှိပြီးမကွေး၊ပဲခူး၊ရန်ကုန်အပြင်ဒေတာအချို့မှလည်းလှူအားပေးနေကြတာပါ။တကဘာလုံးကနိုင်ငံပေါင်း140ကျော်မှာ Peace Corps စေတနာဝန်ထမ်း 23,000 ကျော်ရှိနေရဖြစ်ပြီးသူတို့အားလုံးကိုအမေရိကန်ပြည်အောင်စုကိုပြန်လည်ခေါ်ယူဖို့စီစဉ်နေရပါ။နိုင်ငံပေါင်း190ကျော်မှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်နေပြီးမြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်သူမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားတာပါ။အမေရိကန်အစိုးရကဒီရောဂါတားဆီးဖို့မြန်မာနိုင်ငံအတွက်ဒေါ်လာ 1.8 တန်းထပ်မံကူညီပေးမယ်လို့မတ်လ19ရက်မှာသတင်းထုတ်ပြန်ထားပါတယ်။ဒီအလှူငွေတဲကဒေါ်လာ 9 သိန်းကိုရောဂါကြိုတင်ကာဝယ်ရေးမှသုံးဖို့ WHO ကိုပေးရဖြစ်ပြီးကျန်တဲ့အလှူငွေတွေကတော့ကျန်းမာရေးအသိပညာပေးနေတဲ့ UNICEF နဲ့ Save the Children ကိုပေးသွားမှာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။